ခုတိုင်းရင်သတင်းလှကဏ္ဍကိုနာဆင်ရပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာပါရှင
်။အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလှကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့နမ်တီစစ်ဆောင်စခန်းနေကချင်ဒုက္ခသည်တွေအတွက်ရိတ်ခအကူအညီပေးရေးကားတွေပိတ်ပင်တားမြစ်ခံခဲ့ရပါတယ်မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးဖို့မွန်ပြည်နယ်အစိုးရကနေတိုက်တွန်းခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်ဘူးသီးတောင်မောင်တော်ဒေသလုံးချုံရဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မိုးကောင်းမြို့နယ်နံမတီစစ်ဆောင်စခန်းနီးကစုံစစ်ဆောင်ရွာသားတွေကိုကူညီပေးဖို့ဖားကန့်ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကပစ္စည်းတင်ဆောင်လာတဲ့ကားတွေကိုကားမိုင်းဂိတ်မှာပိတ်ပင်တားမြစ်ခံရပြီးကူညီရေးအဖွဲ့ရဲ့ကား၈စီးအနက်က၄စီးမှာလိုင်စင်မဲ့ဖြစ်နေလို့ကားမိုင်းရဲတပ်ဖွဲ့ကနေအမှုဖွင့်ထားပါတယ်။ဒီလိုတားမြစ်မှုကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့ရုံးရင်းဆန်ခတ်ဖြစ်ပွားခဲ့လို့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအသင်းဒုတာဝန်ခံဒေါ်ကိုင်ရင်ဟာဥကောင်းတန်ရာရရှိခဲ့ပြီးယခုခါမှာမြစ်ကြီးနားဆေးရုံကြီးမှာအတွင်းလူနာအဖြစ်စေဝါကုသမှုခံယူနေရတယ်လို့အဖွဲ့တာဝန်ခံဦးလာမောင်လာတောင်ကပြောပါတယ်။ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့အနေနဲ့လဲသူတို့ကိုတားဆီးပိတ်ပင်ခဲ့တဲ့တပ်မတော်ကအရာရှိ၃ဦးတို့ကိုတားဆီးမှုချင်းချောက်မှုတွေနဲ့ကားမရဲစခန်းမှာအမှုဖွင့်ထားပါတယ်။ကူညီရေးတားဆီးပိတ်ပင်ခံရမှုနဲ့ပတ်သက်ပြီးကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ကနေဩဂုတ်လ23ရက်နေ့မှာသတင်းစာရှင်းလင်းပွဲလှုပ်ဆောင်ခဲ့ပါတယ်။
မွန်ပြည်သက်ပါတီသွဲဖက်သွင်းမှုနာကျိုးရဲ့ပြည်တွင်းရေးရာဌာနတာဝန်ခံနာဝင်လှတို့ဦးဆောင်တဲ့ဖွဲ့ဟာဩဂုတ်လ23ရက်နေ့မှာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ဦးဆောင်တဲ့ပြည်နယ်ဆိုးရွားဖွဲ့နဲ့တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံမှုမှာတော့တနင်္ဂနွေလုံးပြည်ကရက်ဆက်ရေးသဘောတူစာချုပ် NCA နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုအထူးကထားဆွေးနွေးခဲ့ကြတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်ပြည်တွင်းငြိမ်းချမ်းရေးတည်ဆောက်မှုအပိုင်းမှာပါဝင်နိုင်မှုအတွက်မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးဖို့လိုတယ်လို့ပြည်နယ်ဆိုးရွားကနေတိုက်တွန်းထားပါတယ်ဒီတွေ့ဆုံမှုမှာ NCA ကိစ္စတွေပြင်မွန်စာပေတင်ကြားရေးကိစ္စမွန်လူထုတွေကန့်ကွက်နေတဲ့ MCL ဘေးလက်မြေဆက်ယုံကိစ္စဒေသဖွံ့ဖြိုးရေးကိစ္စပြင်နှစ်ဖက်ခက်ခဲတွေကိုဆွေးနွေးဖို့တလတစ်ကြိမ်ထပ်မံတွေ့ဆုံကြဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါပြင်မွန်ပြည်သက်ပါတီနဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်းဆစုကြည်နဲ့လည်းတွေ့ဆုံဆွေးနွေးနိုင်ဖို့စီစဉ်နေစေလည်းဖြစ်ပါတယ်
။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီ ALD ရဲ့ပါတီဘ ഹു ယုံသစ်ဖွင့်ပွဲနဲ့ဘ ഹു အလုံးမှုဆောင်ရွေးချယ်ပွဲကိုရခိုင်ပြည်နယ်တောက်တော်မြို့မှာဒီလ20ရက်နေ့ကကျင်းပခဲ့ပါတယ်။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာရခိုင်အမျိုးသားတစ်ခုတည်းအတွက်တည်ထောင်ထားတဲ့ပါတီမဟုတ်ဘဲရခိုင်ပြည်မှာရှိတဲ့တိုင်းရင်းသားတွေအကုန်လုံးအတွက်ကိုစားပြုဖွဲ့စည်းထားတဲ့ပါတီဖြစ်တယ်လို့ပါတီတာဝန်ရှိသူဦးမျိုးကျော်ကပြောပါတယ်။အခမ်းအနားကို ALD မြို့နယ်ဦးစီးကော်မတီတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်ခိုင်ဖြိုးတဆညာရခိုင်မျိုးချစ်ပါတီမျိုးခမီးဒိုင်းနဲ့စတဲ့တိုင်းရင်းသားပါတီတွေကကိုယ်စားလှယ်တွေအပါအဝင်လူပေါင်း300ကျော်တက်ရောက်ခဲ့ပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာ1990ပြည့်ရွေးကောက်ပွဲမှာရခိုင်ပြည်နယ်အတွင်းနေရာအများအနိုင်ရရှိခဲ့ပြီး2014နှစ်မှာတော့ရခိုင်အမျိုးသားတိုးတက်ရေးပါတီ RNDP ပေါင်းစည်းပြီးပါတီတစ်ခုကိုရခိုင်အမျိုးသားပါတီ ANP အဖြစ်ဖွဲ့စည်းခဲ့ပေမဲ့နောက်ပိုင်းမှာပါတီတွင်သဘောထားကွဲလွဲမှုတွေကြောင့်အခုလိုတခြားပါတီတည်ထောင်တာဖြစ်ပါတယ်
2020ရွေးကောက်ပွဲမှာကချင်ပြည်နယ်ကုစားပြုအမျိုးသားပါတီအနေနဲ့ပါဝင်ရှင်ပြန်နိုင်ဖို့အတွက်ကချင်ဒီမိုကရက်တစ်ပါတီ KDP ကချင်ပြည်နယ်ဒီမိုကရေစီပါတီ KSTP ကချင်မျိုးသားကွန်ကရက်ပါတီ KNC နဲ့လော်ဝော်မျိုးသားစည်းလုံးရေးနဲ့ဖွံ့ဖြိုးရေးပါတီ LNUTP တို့ကနေပေါင်းစည်းနိုင်ရေးအတွက်ဒီလ18ရက်နေ့မြစ်ကြီးနားမြို့မှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ KDP ဖွဲ့ခေါင်းဆောင်ဦးအောင်ခန်းကပြောပါတယ်ပါတီတွေအလုံးပေါင်းစည်းရေးကိစ္စကိုမူအရသဘောတူညီထားကြပြီမဲ့အသိစိတ်ကိုတော့အဖွဲ့အစည်းမှာတင်ပြပြီး2018ခုနှစ်ဇန်နဝါရီလမှပြန်လည်အတည်ပြုဆွေးနွေးသွားမှာဖြစ်ပါတယ် အခုလူကချင်းပြည်နယ်ကပါတီတွေတပါတီတွေပေါင်းစည်းဖို့အတွက်လူသူဘက်ကအားပေးဆောက်ကမှုရှိပေမဲ့လည်းတချို့ပါတီကတော့လူမျိုးခွဲခြားမှုတွေရှိနေတဲ့ဝေဖန်မှုတွေကြောင့်သဘောမတူညီတာတွေတချို့လည်းရှိနေပါတယ်။2015ရွေးကောက်ပွဲတုန်းကကချင်းပါတီတွေပေါင်းစည်းမှုမအောင်မြင်ခဲ့တာကြောင့်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရပါတယ်။
ECA မြန်မာကြောက်ထုတ်တဲ့ကုမ္ပဏီကနေကရင်ပြည်နယ်ဗအံမြို့နယ်မှာရှိတဲ့မိဆန်တောင်မှာကြောက်ထုတ်လုပ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးဒေသခံတွေကကန့်ကွက်လိုက်ပါတယ်။ကြောက်ထုတ်လုပ်ခွင့်ရရှိရင်ဒေသခံလိုအပ်ချက်များကိုလုပ်ပေးမယ်လို့ကုမ္ပဏီဘက်ကပြောဆိုပေးမယ်လဲအမခံချက်မရှိတဲ့အတွက်လက်မခံနိုင်သလိုထုတ်လုပ်ခွင့်ပေးပါကဒေသခံတွေဆုံးရှုံးနစ်နာမှုများစွာရှိလာမှာဖြစ်လို့ကြိုတင်ကန့်ကွက်တာဖြစ်တယ်လို့မိဆန်ရွာရမီရဖဆိုရှယ်ဖော်ထွန်းကပြောပါတယ် ECA မြန်မာကုမ္ပဏီကကြောက်ထုတ်လုပ်မှုနဲ့ပတ်သက်ပြီးဩဂုတ်လ12ရက်နေ့မှာဒေသခံသဘောထားများကိုရယူဖို့ရန်တွေ့ဆုံပွဲပြုလုပ်ချိန်မှာဒေသခံတွေကအခုလိုကန့်ကွက်တာဖြစ်ပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။အကြမ်းဖက်တပ်ဖြတ်မှုတွေဇက်တိုက်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းမှာလုံခြုံရေးတပ်ဖွဲ့တွေတိုးချဲ့ထားပြီးတော့ဒေသတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ဆောင်ရွက်နေပေမဲ့ဒေသခံရခိုင်မျိုးနွယ်စုတွေကတော့သူတို့အတွက်လုံခြုံမှုကင်းမဲ့နေတယ်လို့ပြောပါတယ်။ဘူဒီတော်မောင်နှံဒေသအတွင်းလုံခြုံရေးအင်အားနည်းနေတဲ့အခြေအနေကိုတော့မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။
ရခိုင်ပြည်နယ်မော်တော်ခရိုင်တောင်မှနေထိုင်ကြတဲ့ဒေသခံတိုင်ရန်သားတွေအတွက်လက်ရှိအခြေအနေမှာလုံခြုံမှုရှိတယ်လို့ပြောဖို့ခတ်တယ်လို့ရခိုင်မြို့ဆိုင်ပါတီဥက္ကဋ္ဌဦးဇော်ဝန်းထွန်းကအခုလိုပြောပါတယ်
ကျွန်တော်ဒီတိုင်မှာလောက်ထဲမှာဆိုင်းလာနေတာပဲ။လုံခြုံမှုမရှိဘူးလို့ကျွန်တော်ကြားပြရတယ်။ဒါလို့ဆိုတော့စက်ချက်တော်ခံရတယ်ဆိုတော့ကျေးဇူးနေကြတာပေါ့။ခုတော့တင်းနေတယ်လို့ပြောတာပဲ။ဒါပေမဲ့ခုကလုံခြုံပြဖို့ပေါ့။ဒီချင်းခပ်ပေါ်ဆိုတော့ဒီချင်းဖြစ်လာမလို့ဆိုတော့ကျွန်တော်ကခံမလို့မရဘူး။ခုကလုံခြုံမှုရှိကြလားဆိုတော့ပြောပြရတယ်။ဒါပေမဲ့ခပ်ပါတယ်ကျွန်တော
်။လွန်ခဲ့တဲ့အင်္ဂါနေ့ညနေပိုက်ကမောက်တော်မြို့လုံခြုံရဲ့အခြေအနေကိုမောက်တော်မြို့ခံလူငယ်တူကရခိုင်ပါသာနဲ့အခုလိုပြောပါတယ
်။ဟုတ်မိုးတကြီးကတော့ဘာလို့မဖြစ်ပါဘူး။ညာကဖဲပါတယ်ဆိုတော့ခုအဖဲနဲ့ဒီကနေ
့အခုမြို့ကြီးရှိကရွာမှာပြဿနာဖြစ်နေကြပါတယ်။မနေ့ကတရားကိုဖမ်းမိတယ်။အဲ့ဒီဖမ်းမိတဲ့ကိစ္စနဲ့ခုနကဥက္ကဋ္ဌကိုစပ်ပစ်လိုက်တယ်။မောင်သောမျိုးထဲမှာလုံခြုံရေးမရှိဘူး။အလုံးကအဲ့ဒီဘက်ကိုလိုက်သွားကြတယ်။အခုမျိုးထဲမှာရှိတဲ့ရခိုင်တွေကတော့9နိုင်နောက်ဆုံးဖြစ်တဲ့အတွက်အလုံးဝင်သွားကြပြီ။အပြင်မှာတရားမှမရှိတော့ဘူး။စိုးရိမ်စိတ်ကတော့လူတိုင်းမှာရှိနေကြတယ်
။လွန်ခဲ့တဲ့တလန်လာနေ့ကမောက်တော်မျိုးအရှိဖအီတလီယာဘင်္ဂလီရွာကဘင်္ဂလီတူကိုဓာတ်တွေပါဝင်ဇာရဲသုံးဆောင်ပစ်စေးတချို့နဲ့လုံခြုံရေးတပ်ဖွဲ့တွေကဖမ်းမိပြီးနောက်တနေ့ညနေပိုက်မှာကျေးရွာအုပ်ချုပ်ရေးမှုကိုအကြမ်းဖက်သမားတွေကလာရောက်ဆက်ဖြတ်ခဲ့တာပါ။ဩဂုတ်လ3ရက်နေ့ကကိုက်ကီးကျေးရွာကမြို့တရန်သားရှိုက်ဦးကိုအကြမ်းဖက်သမားတွေဆက်ဖြတ်ခဲ့ပြီးတဲ့နောက်မှာအဲ့ဒီဒေသမှာရှိတဲ့မြို့အပါဝင်တခြားတရန်သားတွေဘဝရက်တည်းအခကြုံနေရတယ်လို့ဒိုင်နာမျိုးသားပါတီကကောက်ဆောက်တူဖြစ်သူဦးအောင်ကျော်စောကခိုင်ပါသာနဲ့အခုလိုပြောပါတယ
်။အရင်လိုပဲလုံစားရဆုံးဆရာဘု
ရား။အရင်လိုလှုပ်ရှားဖို့ဆိုတာလုံခြုံရေးရှိမှလှုပ်ရှားရမှာပါ။လုံခြုံရေးဘလောက်ပဲရှိရှိကျွန်တော်တို့သွားချင်တဲ့နေရာသွားလို့မရဘူးမြို့တိုင်းရင်းသားဆိုတာကအများဖြင့်တောင်ပေါ်မှာပဲနေကြတာဖြစ်တယ်
။မောက်တော်မြို့နေမှုရေးမှုကြော်ဝင်းမြက်ကတော့လုံခြုံရေးတွေကိုသူတို့အနေနဲ့အတက်နိုင်ဆုံးနဲ့ပုံမှန်လုပ်နေတယ်လို့ဆိုပါတယ်။မကြသိမီကမောက်တော်ရသေးတော်နဲ့ဘူးသိတော်မြို့နေတွေကိုပြည်ထောင်စုဝန်ကြီးတွေစိုက်ဖဆိုင်ရာအကြီးအကဲတွေနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးတို့ရောက်ရှိလာပြီးဒေသခံတိုင်းရင်းသားတွေအနေနဲ့ရော်တွေကိုစန့်ခွာမသွားဖို့အတွက်လုံခြုံရေးအစီအစဉ်တွေကိုတိုးမြှင့်ပေးမယ်လို့ပြောဆိုခဲ့ပေမဲ့အခုအချိန်ထိထိရောက်မှုတစုံတရာမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်အတွင်းမှာရှမ်းရုံမစစ်စင်ရဲ့အမိနဲ့ဩဂတ်လ21ရက်နေ့လောက်ကစပြီးတော့ဝင်းရစီဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်သွားမယ်လို့ရှမ်းပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးအဝန်ကြီးဗိုလ်မှူးကြီးနိုင်ဝင်းအောင်ကလာရှိုးမြို့မှာပြောကြားလိုက်ပါတယ်။ဒေသခံလူထုမျှော်မှန်းနဲ့ဝင်းရစီဝါကင်းစင်ရေးတကယ်ဖြစ်လာမလားဆိုတာရှမ်းပြည်ဝင်းရစီဝါစောင့်ကြည့်ရေးအဖွဲ့ခေါင်းဆောင်လည်းဖြစ်မြမငင်းချမ်းကြီးကိုပံ့ပိုးမှုပြုနေတဲ့ပြောင်စု Institute Writer လည်းဖြစ်တဲ့ဦးခွန်ဆိုင်ကိုနမ်ဟ ோம் ကနေဆက်သွယ်မေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြားရမှာပါရှင်
ရှမ်းပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးအဝန်ကြီးပုံမူးကြီးနိုင်ဝင်းအောင်ကမူရစ်စေဝါရှင်းလင်းရေးစတင်လှုပ်ဆောင်မယ်လို့ပြောဆိုသွားတဲ့အပေါ်ရှင်းလင်းရေးတကယ်လုပ်နိုင်မယ်လို့မြင်ပါသလားရှင
်မူရစ်စေဝါပြဿနာကိုအစိုးရကအမေရိကန်ပြည်ထောင်စုနဲ့စာချုပ်ချုပ်ပြီးတော့မှတိုက်ဖြစ်ခဲ့တာဆိုလို့ရှိရင်1994ခုနှစ်ကတည်းကဖြစ်ပါတယ်အခုထိဆိုလို့ရှိရင်နေပေါင်း30ကျော်40ရှိတော့ပြီမရှင်းနိုင်သေးဘူး
ဆရာတို့ကရှမ်းပြည်မူရစေဝါကိုအစဉ်တစိုက်ဆောင်ကြည့်နေတယ်ဆိုတော့တကယ်လို့အခုရှင်းလင်းမယ်ဆိုရင်တကယ်ရှင်းနိုင်မယ်လို့မြင်ပါသလား
အခုရှင်းမယ်ဆိုလို့ရှိရင်တကယ်တော့ရှင်းနိုင်တာပါလေဆိုတော့နိုင်ငံကြီးအစိုးရဘက်မှမနေတဲ့လူတွေကိုဖမ်းဆီးတာတချို့ကတော့သူတို့ပါသူတို့လောက်ကန်စားတော့နေတဲ့မူရစေဝါဘုံကူသမားဓာတ်ရီဆိုရင်တော့သူတို့ဖမ်းလိုက်နိုင်မယ် ဒီလိုဖန်ဆင်းမှုအရေးယူမှုတွေဟာကုံကူးတဲ့လူတွေကိုသူကပြက်ကွယ်သွားစေမှာမဟုတ်ဘူး
အရင်ကမွေးရည်ရစာရှိလို့ဆိုပြီးလက်ညှိုးထိုးနိုင်တယ်လေအခုကတော့မရှိတော့ဘူးဆိုတော့ပေသူတွေကမွေးရည်ဆေးဝါးကိုအတိကထုတ်လုပ်နေတာလဲရှင
်လွတ်လပ်ရေးရပြီးကြတဲ့အခုချိန်ဆိုလို့ရှိရင်အစိုးရဘက်နေတဲ့လူလို့ဆိုလို့ရှိရင်တော့လွတ်လွတ်လပ်လပ်ကုန်ကူတောင်းရောင်းခွင့်ရှိတယ်မွေးရည်ဆေးဝါးလည်းနဲ့ပတ်သက်ခွင့်ရှိတယ်အစိုးရကစန့်ကျင်တယ်ဆိုလို့ရှိရင်တော့ပတ်သက်လို့ရှိရင်လည်းအရေးယူခံရတယ်ဆိုတာဒီဥစ္စာကတစ်ချောင်းလုံးဖြစ်လာခဲ့တယ
်ဟုတ်ကဲ့တကယ်ဖြစ်ရှင်းနိုင်ဖို့နေလန်းကတော့ရှိပါသလားရှင
်မွေးရည်ဆေးဝါးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေပုံကိုအားလုံးကိုစူးစီးပြီးတော့မှအဖြေရှာဖို့လိုတယ်။အဲသူတို့ကသွားပြီးတော့မှအပြစ်ပေးဖို့မဟုတ်ပါဘူး။ဒီကျွန်တော်တို့ပြည်အောင်စုကြီးမှာအပြစ်ကင်းတဲ့ပုံကိုဆိုတာရှာလို့ရခဲ့ပါတယ်။ငွေရေးစည်းဝါးနဲ့ပတ်သက်လို့ရှိရင်ဒီတော့ဒီအပြစ်မကင်းတဲ့လူချင်းချင်းအားလုံးကျွန်တော်တို့လာစူးစီးပါမယ်။ကျွန်တော်တို့ထွက်ရတဲ့အကြောင်းကိုတူတူပူပေါင်းလို့ရှာကြရအောင်။ရှာကြမယ်ဆိုလို့ရှိရင်လည်းနိုင်ငံကြီးအကြောင်းကိုလည်းကျွန်တော်ဆွေးနွေးရမယ်။ဒီမိုကရေစီတို့ဖက်ဒရယ်တို့ဒါတွေဆွေးနွေးရမယ်။ကျွန်တော်တို့သဘောတူညီချင်ရှာဒါရီယူရှာနိုင်ပြီဆိုလို့ရှိရင်အစိုးရပေါ်စန့်ကျင်တဲ့ဟာတွေကလည်းပျောက်သွားမှာလက်တွေ့ကြကြအကျိုးရှိရှိအကောင့်ခေဖို့နိုင်မှာဖြစ်တယ်လို့
ခုလိုဖြစ်ချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ါမိုးကောင်းမြို့နယ်နံပါတ်6ရှောင်းစခန်းနေဒုက္ခသည်တွေအတွက်ရိတ်ခါအကူအညီပေးရေးအဖွဲ့ရဲ့ကားတွေကားမိုင်းဂိတ်မှာပိတ်ပင်တားမြစ်ခံခဲ့ရပါတယ်။မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးဖို့မွန်ပြည်နယ်အစိုးရကနေနှစ်ဖက်တွဲဆုံမှုမှာတိုက်တွန်းခဲ့ပါတယ
်။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
타이네사디다가수지ထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါရှင်